ီနေရာမှာသတင်းမီဒီယာနဲ့ပတ်သက်ရင်ပေါ့နော်နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်ပထမဦးသိန်းစင်အစိုးရလက်ထက်မှာတော့သူကစစ်အစိုးရလက်ထက်ကနေပြီးတော့အရသာတပိုင်းဒီမိုကရေစီအစိုးရကိုပြောင်းဖို့လုပ်တဲ့အခါကျတော့သူတို့ဘက်ကသတင်းမီဒီယာအပါအဝင်ပေါ့လေလွတ်လပ်ခွင့်တွေတဖြည်းဖြည်းနဲ့ရှော့ပေးဖို့တော်တော်လေးစူးစမ်းလှုပ်ဆောင်ခဲ့တယ်ဆိုတော့ဒီအမတန်တင်းကျပ်တဲ့အာဏာရှင်လက်အောက်ကနေဒီနည်းနည်းဖြေလျှော့ပေးလိုက်တော့လူထုကလည်းလွတ်လပ်ခွင့်ရတယ်လို့ခံစားရတဲ့အပိုင်းလည်းရှိရင်ရှိမှာပေါ့ဒါပေမဲ့အခုဒီမိုကရေစီအစိုးရလက်ထက်မှာကျတော့တမျိုးဖြစ်တာပါလဲဆိုတော့အများစုကမျှော်လင့်ထားတာအမတန်လွတ်လပ်မယ်အမတန်ကောင်းမယ်လို့မျှော်လင့်ထားရကနေပြီးတော့အရင်ဦးသိန်းစင်အစိုးရလောက်တော့မကောင်းဘူးဆိုတဲ့အမြင်မျိုးဖြစ်လာကြတယ်ဆိုတော့ကျွန်တော်မြင်မိတာကတော့သတင်းမီဒီယာနဲ့ပတ်သက်လို့ရှိရင်လွတ်လပ်ခွင့်မရှိတာအပြင်ကိုတည်င်းရယူခွင့်ကလည်းကျွန်တော်တို့လွတ်လွတ်လပ်လပ်မရဘူးဖြစ်နေတယ်။ဆိုတော့ပြည်ထဲမှာတည်င်းယူရတဲ့အခါသမရဦးသိန်းစင်အစိုးရလက်ထက်တုန်းကတော့ဝန်ကြီးတွေကိုလည်းတိုက်သူတို့အင်တာဗျူးလုပ်လို့ရတယ်။အစိုးရတာဝန်ရှိသူတွေပြောရေးဆိုခွင့်ရှိသူတွေကိုလည်းအတိုင်းအတာတစ်ခုထိကျွန်တော်တို့မေးမြန်းခွင့်ရတယ်အင်တာဗျူးခွင့်ရတယ်ပေါ့နော်။ဒါပေမဲ့ဒီ NLD အစိုးရလက်ထက်မှာကျတော့တည်င်းမီဒီယာအပေါ်ကိုတော်တော်လေးထိန်းချုပ်တယ်၊ကန့်တတ်တယ်၊လွတ်လပ်ခွင့်မရှိဘူး။အထူးသဖြင့်တော့အားလုံးလည်းသိကြတဲ့အတိုင်းပဲဖန်ဆီးမှုတွေကလည်းပုံများလာတယ်ဆိုတော့ပို့ပြီးတော့မလွတ်လပ်ဘူးပို့ပြီးတော့တည်င်းယူခွင့်မရှိဘူးကန့်တက်ခံရတယ်ဆိုတာကတော့သိတာပါတယ
်ဆိုတော့ကိုဇော်ဝင်းနိုင်တာဝန်ထမ်းဆောင်ခဲ့စဉ်ကာလတုန်းကလည်းပဲဦးသိန်းစင်အစိုးရလက်ထက်ကရရှိခဲ့မှုတဲ့အဆက်အသွယ်တွေဝန်ကြီးတွေကိုမင်းမြန်ပိုင်ခွင့်မျိုးတွေဟာဒီ NLD အစိုးရတက်လာပြီးရင်နောက်မှဆုံးရှုံးသွားတယ်ပေါ့
ဆုံးရှုံးသွားတယ်ဟုတ်တယ်မပြောရတာလားမပြောကျင်တာလားပြောခွင့်မရှိတာလားကျွန်တော်တို့မသိဘူ
းမေးတော့မေးတယ်သူတို့ပြန်မဖြေ
ဟုတ်တယ်တဘောဥပမာဆိုလို့ရှိရင်ကျွန်တော်ဒီရန်ကုန်တက္ကသိုလ်ထဲမှာပညာရေးနဲ့ပတ်သက်တဲ့အခမ်းအနားတစ်ခုလုပ်တယ်ပညာရေးဝန်ကြီးတက်တယ်ပညာရေးဝန်ကြီးကိုကျွန်တော်အခမ်းအနားပြီးတော့အမေရိကန်တာမကြီးလက်တက်တယ်ပေါ့အဲ့ဒီခမ်းအနားမှာအခမ်းအနားပြီးတော့ကွန်မန်လေးတစ်ခုပေးပါဆိုပြီးကျွန်တော်တောင်းတာသူကမပေးဘူးကျွန်တော်အရာစကားနဲ့ပြောရင်ပတ်ပြေးသွားတယ်ပေါ့နော်အတင်းညင်းတယ်ကျွန်တော်အချိန်ချင်းတောင်းတယ်ဘလို့မှမပေးဘူးသူထွက်ပြေးသွားတယ်ဒါပေမဲ့သူနောက်ကလိုက်လာအမေရိကန်တာမကြီးကိုတားတဲ့ခါကျတော့လက်လက်ရော်ရော်ပဲသူကကျွန်တော်ပြောပါမယ်ဆိုပြီးတော့မေးတဲ့မိခွန်းတွေကိုသူအကုန်လုံးဖြေပေးသွားတယ်ပေါ့နော်ဆိုလို့ကျွန်တော်ဖုန်းနဲ့ဆက်သွယ်ပြီးကျွန်တော်တို့မေးတာမျိုးတော့မဟုတ်ဘဲနဲ့မျက်နှာချင်းဆိုင်တွေ့ပြီးတော့ request လုပ်တာကိုလည်းသူတို့မလုပ်ရဲကြဘူးမပြောချင်ဘူးဖြစ်နေတယ်
။ဟုတ်ကဲ့အဲ့ပညာရေးဝန်ကြီးကနမူနာပေးတာပေါ့ဆိုတော့အဲ့ဒါသူတို့တူးချင်း individual နဲ့ဆိုင်သလားအစွဲမူဝါဒကများအဲ့လိုမပေးနိုင်အောင်တမ်းမြစ်ထားတာမဟုတ်တော့မှတစုံတရာအချင်းနဲ့ဖန်တီးထားတယ်ထင်လား
။ကျွန်တော်ကတော့အဲ့လိုထင်တယ်ဒုတိယပိုင်းဒီတစုံတရာဖန်တီးထားတယ်လို့ထင်တယ်။ဘာလို့လဲဆိုတော့အလုံးတပြေးညီဘယ်သူမှကျွန်တော်တို့ကိုလွတ်လပ်ပြောတဲ့လူမရှိသလောက်ဖြစ်နေတာကိုဆိုတော့ဘသူ့အမှာကျွန်တော်တို့မေးခွင့်မရဘူးဖြစ်နေတော့ကျွန်တော်ထင်တဲ့ဟိုအဲ့လိုလဲကျွန်တော်တို့အပြင်မှာကြားရတယ်ရှင်းရှင်းပြောရရင်တော့ဟိုမီဒီယာတွေနဲ့ဆက်ဆံတဲ့နေရာမှာဟိုတတိထားဖို့မပြောဖို့တားဆီးထားတယ်ကန့်တတ်ထားတယ်လို့ကျွန်တော်တို့ကကြားရတယ်ကောလာဟလလည်းဖြစ်ကောင်းဖြစ်မယ်ဒါပေမဲ့ကျွန်တော်တို့တကယ်ကြုံတွေ့ကြရတဲ့နှမ်းရှင်လို့ရှင်အဲ့ဒီကြားရတဲ့အတန်တွေကမှန်တယ်လို့ဖြစ်နေတယ
်ဒါပေမဲ့လူကဲပြန်ဝန်ကြီးဆိုရင်တော်တော်လေးပြောနေတာတွေ့တာပဲသူတွင်းကြတော့ကိုဇော်ဝင်းလိုက်ဟိုတုန်းကအဲ့နေရာမျိုးမှာရှိတဲ့ပုံကနေဆက်ဆံနေဘူးသူက
အဲ့လိုလူမျိုးနဲ့တော့မဆက်ဆံဘူးဒေါက်တာဝင်းမြတ်အေးကတော့ထူးထူးခြားခြားပုံကိုတယောက်လိုပဲကျွန်တော်တို့ကပြောရမှာပဲနောက်ပြီးတော့သူလုပ်နေရတဲ့အလုပ်တရားလဲဒီအများပြည်သူသိအောင်ပြောရဆိုရမယ့်အပိုင်းကဏ္ဍတွေရှိတော့အထူးသဖြင့်တော့ကျွန်တော်ထင်တာကတော့သူ့ရဲ့ personality နဲ့ပဲဆိုင်လိမ့်မယ်လို့ထင်ပါတယ
်နောက်အေးဒေသဆိုင်ရာဒေသန္တရဝန်ကြီးချုပ်တွေဒီနေ့တိုင်းအစိုးရအဖွဲ့ဝင်တွေနဲ့ဆက်ဆံတဲ့ဟာကောကွဲပြားသွားတာရှိလားဟိုတုန်းကလည်းအခုခံပါအ
ဲ့ဒါတော့ကွဲပြားသွားတယ်ကျွန်တော်ပြည်내တိုင်းဒေသကြီးဝန်ကြီးနှစ်ယောက်ကိုကျွန်တော်တွေ့ခင်ရတယ်။နောက်ပြီးတော့ဟိုရခိုင်ပြည်내ဝန်ကြီးချုပ်ကိုလည်းကျွန်တော်တွေ့ခင်ရတယ်လွတ်တော်ထဲမှာဒီသမရကျန်းသစ္စာကျင်းစုပွဲအခမ်းအနားတော့သူ့ကိုကျွန်တော်လွတ်တော်ထဲမှာတွေ့တာနဲ့ရခိုင်ပြည်ကပြဿနာအခြေအနေတွေသူ့ရဲ့သမရတစ်ပေါ်အမြင်တွေကျွန်တော်မေးတော့မေးတဲ့မေးခွန်းတွေကိုလွတ်လပ်လပ်လပ်ပဲဟိုဖြေပေးသွားတာတွေ့ရတယ်။ဆိုတော့ပြည်내တိုင်းဒေသကြီးဝန်ကြီးချုပ်တွေကတော့နည်းနည်းလေးကြွားနေတာတွေ့ရတယ်အစိုးရအဖွဲ့ဝန်ကြီးတွေပြောရေးဆိုခွင့်ရှိသူတွေနဲ့ရှင်းရင်ပေါ့နော
်။ဟိုဦးသိန်းစင်အစိုးရလက်ထက်တုန်းကရောပြည်내တိုင်းဝန်ကြီးချုပ်တွေကိုချင်းကပ်ဘူးလားအဲ့တုန်းကရောရဘူးလားလို့
အဲ့တုန်းကတော့ကျွန်တော်မချင်းကပ်ဘူးမရဘူ
းဆိုတော့တခြားအဓိကအဖြစ်အခုမြန်မာနိုင်ငံပြောရတာကအဖမ်းဆီးကိစ္စကိုဝါလုံးတို့ကျော်စုကိုကျော်စုဦးတို့ Riders တင်းနှစ်အဲ့ဒီဖမ်းဆီးမှုကတော့အဓိကကိစ္စဖြစ်နေတယ်ပေါ့လေဦးသိန်းစင်အစိုးရလက်ထက်ကလည်းပဲတင်းတောက်တော်တော်များများဟာဖမ်းဆီးခံရတယ်လို့ပြောကြတယ်ဆိုတော့အဲ့ဒီတုန်းကဖမ်းဆီးမှုတွေဟာနိုင်ငံတကာလောက်စိတ်ဝင်စားလို့လားရိုက်တာဆိုရင်တော့နိုင်ငံတကာသတင်းဌာနသူတို့နဲ့ထိလိုက်ရင်တော့အများကြီးဖြစ်တယ်ဆိုသိကြတာပေါ့လေတော့ဟိုတုန်းကလည်းဖမ်းခဲ့တာပဲဒီမှာဒီမှာ local media စနစ်အများကြီးပတ်သက်တယ်တဲ့ဒီမှာအဲ့ဒီဖမ်းဆီးကိစ္စကဘယ်လိုနှိုင်းယှဉ်တွေးမိသလဲ
ကိုဝါလုံးတို့ကိစ္စကတော့နည်းနည်းလေးထူကြတယ်စောစောပြောသလို तू ကနိုင်ငံတကာအခြေစိုက်သတင်းဌာနရဲ့မြန်မာနိုင်ငံဆိုင်သတင်းတောက်တွေဖြစ်နေတာတပိုင်းနောက်တစ်ခုကဒီကိစ္စမှာဟိုမြန်မာနိုင်ငံအတွက်ဆက်စပ်တိမကန်ဖြစ်နေတဲ့ရခိုင်ကိစ္စနဲ့ဆက်နွယ်နေတာတပိုင်းလည်းပါလိမ့်မယ် Now the Kuga Nanganagaga, Ion Sida, right up in it, Apingo, the Democracy, a soya bar, so be or Jujo be delar, a soya letter mamma, Paya the last already, and all mule barley meeting, you know, the buyer.
Hold on, things in soya letter got a pansy to show so let how does she have was read the bomb you name Minyadla?
Okay, Janoa Arasso, Prama Jano Sasani Biogara, Arabe. อูเต็งเซ็งอซัวละแท้ตรงก็တော့ซิซัวอะตะบายอะตาอซัวอะဆိုပြီးเนี่ยအခါကျတော့အရင်သူ့ရှေ့မှာရှိခဲ့တာကအမတန်မလွတ်လပ်တဲ့တကယ်ကိုတင်းကျပ်တဲ့အာနာရှင်အซัวဖြစ်တဲ့အခါကျတော့อูเต็งเซ็งอซัวနဲ့ရှင်လိုက်တော်တော်ကြီးကိုလွတ်လပ်နေတာဟုတ်သူอ่ะအဲ့တော့အခါကျတော့အောင်းစရာအသိမရှိဘူးဖြစ်နေဒါပေမဲ့အခုအနေနဲ့ဒီအซัวလက်แท้ကျတော့အားလုံးကအကုန်လွတ်လပ်မယ်ဆိုပြီးတော့ထင်ထားတဲ့အခြေအနေ ဆိုတော့ကျွန်တော်ထင်တာကသူတို့အစိုးရအဖွဲ့ထဲမှာဒနေမီဒီယာအပေါ်ထားရှိတဲ့သဘောထားနည်းနည်းများပြောင်းလာပြီလားတမရဒင်းနဲ့အစိုးရအဖွဲ့နဲ့အတူပေါ့နော်ဆိုတော့အဲ့တော့ကိုယ်တိုင်စမ်းကြည့်ရသေးဘူးဗောနောက်တစ်ချိန်ဆိုတော့ကျုံ့မှာမှာဟုတ်ကဲ့အခုတမရတိကတော့တလာခွဲလောက်ရှိသွားပြီပေါ့လေ
အဲ့တော့ကိုယ်တိုင်စမ်းကြည့်ရသေးဘူးဗောနောက်တစ်ချိန်ဆိုတော့ကျုံ့မှာမှာဟုတ်ကဲ့အခုတမရတိကတော့တလာခွဲလောက်ရှိသွားပြီပေါ့လေဗမာတော့ဖြစ်လာတာတော့မတွေ့သေးဘူးပေါ့ဒါပေမဲ့ပြောတယ်ဆိုတာကကိုယ်ကနည်းနည်းထူးခြားတဲ့အပိုင်းဖြစ်လာတာပေါ့အခုကတော့နောက်တစ်ခုကအဲ့ဒီမြန်မာနိုင်ငံမှာပုံစံဝင်လာဟိုလူကသွားခဲ့တာနဲ့နောက်ပိုင်းမှာမီဒီယာအဆင့်တန်းပေါ့လေအဲ့ဒီဟာကိုကဘယ တွေဆောင်းစီအပ်တဲ့ကိစ္စတွေကအစားဘာကြောင့်ကျွန်တော်ဒီမိကောမလဲတလောတုန်းကဆိုသတင်းထောက်တွေကရိုက်မောင်းပုံမောင်းတွေးမိတာမသိ Facebook မှာရဲတွေကိုဒေါသထွက်ပြီးတော့ဖြစ်နေကြတာအဲ့လိုမျိုးလဲတွေးမိတယ်ဆိုအဲ့ဒီဟာကိုဘယ်လိုပြောလဲကိုဆိုပြန်လိုက
်ကျွန်တော်ကိုယ်တိုင်လဲဒီလွတ်တော်ဥက္ကဋ္ဌတွေပြန်လဲရွေးချယ်တဲ့ကိစ္စသမဏရွေးချယ်မှုကိစ္စတွေနဲ့ပတ်သက်ပြီးလွတ်တော်တွေကိုကျွန်တော်ရောက်သွားတယ်ပေါ့နော်အဲ့မှာလဲလွတ်တော်မှာတာဝန်ရှိတဲ့သူတွေနဲ့ဒီမီဒီယာသမားတွေကြားထဲမှာထိတ်တိုက်ကျွန်တော်တို့ရင်ဆိုင်နေပြဿနာဖြစ်သွားတယ်ကျွန်တော်ကိုယ်တိုင်လည်းအဲ့ဒီမှာပါခဲ့တယ်ဟိုညဉ့်ညခုံညားတဲ့အထက်မှာပေါ့ဟိုသူတို့ကလွတ်တော်အတွင်းကဒီမဲပေးတာတို့ဒီကြမ်းကြိမ်တာတို့ကိစ္စတွေကိုသတင်းယူဖို့မှာသူတို့ကကန့်တတ်တယ်ဓာတ်ပုံမရရဘူးကင်မရာမဲရဘယ်နေရာပဲရရမယ်ဘယ်နေရာပဲယူရမယ်ဆိုကန့်တတ်တော့သတင်းမီဒီယာသမားတွေကလည်းမကျေနပ်ဘူးပေါ့နော်သူတို့လည်းသတင်းလိုချင်တဲ့အခါကျတော့ဆိုတော့ဘသူကတားတာလဲဘသူအမိန်နဲ့လောက်တာလဲဆိုပြီးအဲ့လိုအပြန်အလှန်ကရောက်ကစားတွေဖြစ်ကြတာတွေရှိတယ်ဆိုလိုချင်တာကတော့လူနဲ့အခြေအနေပေါ်မှာမူတည်ပြီးတော့အဲ့လိုဖြစ်ကြတယ်လို့ကျွန်တော်ကတော့ထင်တယ်ဘသူသတင်းမီဒီယာကတစ်ဖက်သက်ကြီးအစိုးရကိုမကောင်းမြင်ပြီးတော့မင်းတို့ချုပ်ချယ်လွန်းတယ်လို့တတ်သမှတ်ထဲမြင်နေတာမဟုတ်သလိုအစိုးရဘက်ကလည်းအချိန်ပြည့်ချုပ်ချယ်ကန့်တတ်နေတာတော့မဟုတ်ပါဘူးနောက်ပိုင်းကျွန်တော်တို့ညှိတဲ့အခါကျတော့သူတို့ဘက်ကအလျှော့ပေးပြီးတော့ကျွန်တော်တို့သတင်းယူခွင့်ရလိုက်တဲ့အခြေအနေမျိုးဖြစ်သွားခဲ့တယ်ပေါ့နော
်နောက်တစ်ခုနောက်ဆုံးမဲ့ဆိုတော့ကျွန်တော်ဒီကမီဒီယာပမောခတယောက်နဲ့ဒီကောက်ပွဲကာလာအဲ့မတိုက်ခင်တုန်းကလားတခါမေးဘူးတော့တချို့နိုင်ငံတွေမှာမြန်မာနိုင်ငံမှာလည်းမီဒီယာလော့ကတွေကိုဝင်လာတဲ့လူငယ်တွေဟာဒီဒီမိုကရေစီတိုက်ပွဲကပေါက်ဖွားလာတဲ့မီဒီယာသမားတွေများကြတယ်ဆိုတော့သူက activist minded လေအဲ့လို concept ကအဲ့လိုဖြစ်နေတာတွေတွေ့ရတယ်ဆိုတော့သူကတော့အရှိတောင်အရှက်တစ်ခုလုံးအထူးသဖြင့် Indonesia ရဲ့ကျွမ်းကျင်သူပါမှာကဆိုတော့သူကပြောတယ် Indonesia မှာလည်းဒီလိုပဲတွေ့ရတယ်သူတို့ပြောင်းလဲခါစားမှာဆိုပြီးတာဆိုအဲ့ဒီဟာလည်းတဖြည်းဖြည်းတော့သူတို့မကျူောဖြစ်လာလိမ့်မယ်ဆိုတော့ပြောတယ်ဆိုမြန်မာနိုင်ငံ media လောကရောကိုစော်ဝင်းလိုင်းအဲ့ဒီ activist အမြင်နဲ့ neutral media နဲ့နည်းနည်းလေးဒီဘက်ကိုရင်လာပြီးတော်လေးသဘောထားအဲ့ဒီ activist သဘောထားတွေပြောင်းလဲလာပြီလို့ထင်သလား
အဲအဲ့ဒါတော့တိတ်ပြီးတော့ထူခြားမှုမရှိသေးဘူးလို့ကျွန်တော်တော့မြင်တယ်အော်ဒါပုံမလင်းလင်းကျွန်တော်တို့ဝန်ခံမယ်ဆိုရင်တော့ကျွန်တော်တို့ media အထူးသဖြင့်ပြည်ထဲမှာရှိနေတဲ့ media ရဲ့ဟိုရင့်ကျက်မှုပေါ့နော် maturity ကတော်တော်လေးတော့လူသေးတယ်လို့ကျွန်တော်ထင်တယ်။ဩဗမာပြည်မှာရှိတာ activist media သမားနဲ့ဟိုဘဝရည်တည်ရေးအတွက်လုပ်တဲ့ media သမားနှမျိုးလောက်အဲ့လိုမျိုးနှကန့်လောက်ပဲလို့မြင်။ media အတွက်တည်တည်တန်းတန်းလုပ်နေတဲ့လူရှိတယ်။သို့တော့ရှားပါသေးတယ်။ကျွန်တော်တို့အချိန်တော်တော်လေးတော့ယူရအောင်မယ်လို့ထင်ပါတယ်။ဟိုအများစုကနေပြီးတော့ media ဟာ media ကျင့်ဝတ်နဲ့အညီ media လုပ်ငန်းကိုပဲလုပ်ရမယ်ဆိုတဲ့ပုံစံမျိုးပေါက်လာအောင်လူများစုကပေါ့နော်။အဲ့လိုမျိုးပုံစံပေါက်လာအောင်တော့အချိန်အတိုင်းတာတစ်ခုတော့လုပ်အောင်မယ်ထင်ပါတယ်။
တပူရတကယ် neutral ဗမ်လိုက်ဖက်နဲ့ media ပြပြပြင်းရေးတာကို media ပြိသက်ပေါ့လေ media ကိုဖတ်တဲ့မြန်မာပြိသက်ကလူလူရောလက်ခံပါရဲ့လားတစ်ဖက်ဖက်စောင့်ပြီးရေးတာအခုဆိုရင်မျိုးသားရေးကိုဥစားပြီးပြီးတော့ရေးကြတယ်ဘာညာဟုတ်တယ်မလားဆိုတော့အဲ့လိုဟာမျိုးကိုများပို့ပြီးတော့တိုက်နေကြသလားဆိုတာလေးစဉ်းစားမိတယ
်ကျွန်တော်ကအဲ့ဒီကိစ္စကတော့ media နဲ့ပတ်သက်ရင်အရေးကြီးဆုံးအခုလက်ရှိဖြစ်နေတဲ့ကိစ္စလို့ကျွန်တော်ကမြင်မိတယ်ဘ Balu lesser or Nalum Hoyen or Nayan Dubes would have a mini jarre. Lumu Kunya de Alecua, Madan Chebiano, Kuyjinao, Kuanego, Swebido, Yellow Yare, Kunya Shinido, Torolego, Sichabo, Madan Lurek is up in it. So the damn media Gili Bono, General Miazu Alacantara, VOA, BBC, RFA, Sadapin, the media Gili, Babi Damason, 11 Olo, the Voice Rolumio, 7 Media Rolumio, or Deca Shishine, or about Yatine, the Dentana Gigi Debo, Aragiri, Apoma, Ludri, Amingale, or Pion Labour or Lulame Tene, Paulo Lesoro, or General Messina Tata Pide, General. Pure light dead dread, General Ruya, the bomb hope who's around Ludua Mati Devu, Eddie Ludua Yinjemuale, Eddie Bema Anne de Lujano Mine. So, Eddie Hagar or Ludu Nine, Jinja Labora, Dorolly, Yiji de Tenet.